အင်ဒိုနီးရှားမှာရှိတဲ့မြန်မာတန်ယုံကိုဘုံခွဲတိုက်ခိုက်ဖို့ကြံစီမှုမှာနောက်ွယ်ကနေအဓိကကြိုးကင်သူအစ္စလာမ်အစွန်းရောက်တူကိုအင်ဒိုနီးရှားတရားရုံးကထောင်နှံ9နှစ်ခွဲဒီကနေ့ချမှတ်လိုက်ပါတယ်။အသက်23နှစ်အရွယ်ရှိတဲ့ Sijit Andrajic ဆိုတဲ့အင်ဒိုနီးရှားလူငယ်ကမြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေအပေါ်ဖိနှိပ်နေတာကိုလက်တုံ့ပြန်ဖို့အတွက်မြန်မာတန်ယုံကိုတိုက်ခိုက်ဖို့ကြံစီရတာဖြစ်ကြောင်းဖြောင့်ချက်ပေးပြီးထွက်ဆိုခဲ့ပါတယ်။အပူရာယာလို့ခေါ်တဲ့ဒီမတ်လို့လည်းခေါ်တဲ့အင်ဒရာဂျစ်ဟာအကြမ်းဖက်မှုဥပဒေအရတပ်တွေခိုင်လုံတဲ့အတွက်သူ့ကိုထောင်နှံချမှတ်လိုက်ကြောင်းဂျာကာတာမြို့ရဲ့တောင်ပိုင်းခရိုင်တရားသူကြီးဟိုရိုနိုကအမိန့်ချမှတ်လိုက်ပါတယ်။သူတို့ဟာ2013ခုနှစ်မေလတုန်းကမြန်မာတန်ယုံကိုဘုံခွဲတိုက်ခိုက်ဖို့ကြံစီခဲ့ပြီးတော့ဘုံမထောင်ခင်နိုင်ပိုင်းလောက်အလိုမှာပဲအင်ဒရာဂျစ်နဲ့6ဦးကိုဖမ်းဆီးခဲ့တာပါ။ဆိုင်ကနဲ့မြန်မာတန်ယုံဘက်ကိုသွားနေတဲ့သူတို့ကိုဖမ်းမိတဲ့အချိန်မှာသူတို့နဲ့အတူလက်လုပ်ဘုံတွေကိုတင်းစီရမိခဲ့ပါတယ်။ဒီမှုနဲ့ပတ်သက်လို့အင်ဒရာချစ်ဟာတတိယမြောက်ထောင်နှံကြခံရသူဖြစ်ပြီးတော့အစ္စလာမ်ဘာသာရဲ့ရန်သူတွေကိုဆက်ပြီးတော့တိုက်ခိုက်သွားမယ်လို့တရားရုံးကနေအမိန့်ချပြီးသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ်ရှင်။